2019တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်စဉ်ကိုလည်းထုတ်ပြန်ပြီးပြီပေါ့နော်ဒီမှာဆိုရင်ဖြည့်ဆို့သူလူ9သိန်းကျော်ရှိခဲ့တယ်ဆိုပြီးတော့သိရပါတယ်ဆရာရဲ့ဒီမှာပေါ့နော်အောင်မြင်တဲ့အရေးအတွက်တွေဘယ်လောက်လောက်များရှိခဲ့လဲလို့ပါဆရာ
ဖြည့်ဆို့သူ86888အောင်မြင်သူက142936အောင်မြင်မှုရခိုင်နှုန်းက 33.89 ဒီဂုဏ်နုရသူအရေးအတွက်ပေါင်းက96886 6ဘာသာ109ကျွန်တော် 2011 ကစပြောမယ်2011မှာ 35.12 ရခိုင်နှုန်း2012မှာ 34.39 ရခိုင်နှုန်း2013မှာ 34.89 ရခိုင်နှုန်း2014မှာ 31.69 ရခိုင်နှုန်း2015မှာ 38.63 ရခိုင်နှုန်း2016မှာ 29.69 ရခိုင်နှုန်းဒီနေ့2019မှာ 33.89 ရခိုင်နှုန်းဆိုတော့ဒါကတော့ဒီစံမွေးတွေရဲ့ထုံးစံအတိုင်း30ရခိုင်နှုန်းရဲ့ပတ်ချတယ်လို့ရှိတာပေါ့နည်းနည်းကြားလာရှိတယ်နည်းနည်းတက်တာရှိတာပေါ့အဲဒီသဘောပါပဲ
ဘလို့ကြောင့်ပေါ့နော်ဒီအောင်မြင်မှုရခိုင်နှုန်းဟာဒါ30ရခိုင်နှုန်းပတ်ချလဲမှာပဲဒါ20ရှိနေတဲ့အနေအထားမျိုးဖြစ်နေတယ်လို့ဆရာတို့ဘယ်လိုများသုံးသပ်မိပါလဲ
။ဆရာတို့ကလေးတွေရဲ့ capability ပဲပြောမှာပေါ့ matriculation examination ရဲ့ capability ကတက်သူဝန်ထမ်းတော့ရောက်လာကြတာပေါ့နော်။အဲ့တော့တက်သူဝန်ထမ်းကိုရောက်လာတဲ့အခါမှာဒါတက်သူဝန်ထမ်းကိုအောင်မြင်နိုင်တဲ့သူရဲ့ capability ကဒါ30ရခိုင်နှုန်းပတ်ဝန်းကျင်မှာရှိတယ်ဆိုတာကိုဒါအထောက်အထားပြနေတယ်ဆိုတဲ့အနေအထားပေါ့နော်
။ဒီနေ့ဆိုရင်လည်းဒါဖြည့်တာ9သိန်းမှာ2သိန်းကျော်ပဲအောင်ခဲ့တယ်ဆိုတော့အောင်ချက်တော်တော်နည်းတယ်လို့များဟိုမြင်နိုင်မလား
။2017ကစပြီးတော့2019ဒီ9နှစ်စာထောက်ပြရဲဆိုတော့ဒီနေ့အောင်ချက်ရခိုင်နှုန်းကြည့်ရင်ကျတယ်လို့လည်းပြောလို့မရဘူးတက်တယ်လို့လည်းမရဘူး normal ပေါ့ average မှာပဲသွားတယ်လို့ပဲပြောလို့ရတယ်ပေါ့
နှစ်စဉ်နှစ်တိုင်းတက္ကသိုလ်ဝန်ထမ်းစာမေးပွဲမှာဒါအောင်မြင်မှုရခိုင်နှုန်းတွေကိုဟိုလေးလာကြည့်မယ်ဆိုရင်ဒါ30ရခိုင်နှုန်းပတ်ချလဲပဲရှိနေတဲ့အနေအထားအရပေါ့နော်တက္ကသိုလ်ဝန်ထမ်းမှမဟုတ်ဖဲနဲ့ပေါ့နော်တက္ကသိုလ်ဝန်ထမ်းမရောက်ခင်ပညာရေးအဆင့်တွေကိုအဆင့်ဆင့်ပြောင်းလဲဖို့တွေလိုအပ်နေမလားဆရာတို့ဘလို့အနေအထားတွေသုံးသပ်မိလဲဘလို့ဆောင်ရွက်ဖို့တွေများရှိနေ
လဲအောင်စင်းတွေကိုစဉ်းစားပြီးတဲ့အခါမှာတက္ကသိုလ်ဝန်ထမ်းတွေကရခိုင်နှုန်းမြေအောင်ဒီသည့်ဥတီဆောင်ရမှာပေါ့ဘာပဲပြောပြော30ရခိုင်နှုန်းပတ်ဝန်းကျင်ပတ်ချလဲပဲပေါ့နော်ဒီနေ့ညောနေနေညောနေနေအောင်နေဆိုတာတော့ဆရာတို့ရဲ့ပညာရေးမှာဒီတဲ့ပို့ပြီးတော့ကောင်းအောင်လုပ်ဖို့လိုလာတယ်ဒူနေတယ်ဆက်ဒီခါတော့ပြနေတာပေါ့နော်ဒါတော့လက်ခံရမှာပေါ့နော်ဒါပေမဲ့ဘယ်ပိုင်းနေမှာအားနေတာလားပညာရေးပိုင်းနေမှာလားဓမ္မမို့လို့ရှိရင်စမွဲပုံစံနေပေါ့မိခွန်းပုံစံနေပြောင်းရမှာလားနော်ဒီပိုင်းနေကတော့ပညာရှင်တွေအများပြအကျယ်တွင်ဆွေးနွေးရမှာပေါ့နော
်မနေ့တော့ဆိုလဲဆရာရဲ့ဟိုသတင်းတွေကြားတယ်ပေါ့ဒီအောင်စင်းထွက်တဲ့အခါမျိုးမှာရခိုင်မှာဆိုလဲဒါစမွေးဝက်ကြလို့ကလေးတယောက်ကဒါအစိတ်တောက်ပြီးတော့တည်တယ်အေအာရီတိုင်းမြန်အောင်မှာဆိုလဲဒါဇွဲချိုးချပြီးတော့ဒါတက်တည်ကြတယ်ဆိုတော့အနေထားမျိုးကြီးလည်းဟိုကြားရပါတယ်ဆရာရဲ
့
ဟုတ်ကဲ့ပေါ့နော်စမွေးဝက်ကြဆုံးတဲ့ကလေးတွေအပေါ်ဆရာတို့အနေနဲ့ရောဘလို့အပီးစကားများပြောချင်တာများရှိပါလဲ
ရှင်ကျန်တဲ့စမွေးတစ်ခါကြဆုံးတာနဲ့တော့ဘွားပြောင်းလဲသွားတာမဟုတ်ဘူးဒီဟိုနောက်တစ်ခါဘလို့လုပ်ရမယ်ဆိုတော့ဒါအတွေ့အကြုံတစ်ခုရချင်းလို့ပဲဒီနေ့ဒါစမွေးကကြတာမဟုတ်ပါဘူးပထမချင်းဖြည့်ဆိုခြင်းတွေဒါအတွေ့အကြုံရလိုက်တယ်လို့ပဲတော့မှတ်ယူရမှာပေါ့နော
်ဆရာကျေးဇူးများကြီးတင်ပါတယ်
ဟုတ်ပါရဲ့ဟုတ်ပါရဲ့